င်္ဂလာဒေသနိုင်ငံဒုက္ခသည်စခန်းတွေထဲမှာနေထိုင်နေကြတဲ့ရွင်ဂျာမွတ်စလင်ရှစ်သိန်းခွဲတွေကတချို့ကိုကိုဗစ် -19 ရောဂါကာကွယ်ဆေးစထိုးပြီးတော့မယ်လို့အင်္ဂလိပ်တာဝန်ရှိသူတွေကကြာသပတေးနေ့မှာပြောပါတယ်။အသက်55နှစ်နဲ့အထက်ရွင်ဂျာဒုက္ခသည်48,000လောက်ကိုကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အကူအညီနဲ့နောက်လာကစပြီးကိုဗစ်ကာကွယ်ဆေးထိုးပေးမယ်အကြောင်းဒုက္ခသည်ဆိုင်ရာဘင်္ဂလားဒေ့ရှ်ကော်မရှင်နာမင်းကြီးရှာရဇဝန်ဟေယက်ကပြောတာပါ။ကာကွယ်ဆေးမလုံလောက်တာကြောင့်အသက်55နှစ်အရွယ်တွေကိုစပြီးဆေးထိုးပေးဖို့ရည်ရွယ်တာပါလို့ဟေယက်က AFP ကိုပြောပါရယ်။ကာကွယ်ဆေးအလုံလောက်ရရင်အစင်းလိုက်လူတိုင်းကိုကာကွယ်ဆေးထိုးပေးနိုင်ဖို့မျှော်လင့်ပါတယ်လို့လည်းဆိုပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်သူ1,000ကျော်ရှိပြီဖြစ်တယ်လို့သေဆုံးသူကလည်း18,000ကျော်သွားပါပြီ။ကူးစက်သေဆုံးသူအရေအတွက်ဟာ၄ဆကနေ၅ဆအထိပိုများနိုင်တယ်လို့ကြွမ်းကျင်သူတွေကခန့်မှန်းပါတယ်။ရိုညာဒုက္ခသည်2100ထဲမှနေရောဂါပိုးကူးစက်ခံရပြီး24ယောက်ထဲမှနေသေဆုံးရပြီးပါပြီ။ဒုက္ခသည်စခန်း5ခုထဲမှနေမှာအသွာအလာတွေလုံးဝပိတ်ပင်ထားပြီးအကူအညီပေးလုပ်သားတွေနဲ့တခြားဧည့်သည်တွေကိုဝင်ထွက်သွားလောက်ခဲ့မပေးဘဲအပြင်းထန်ပိတ်ပင်ကန့်သတ်ထားပါတယ်။ခေါင်းဆေးထိုးပေးမဲ့အစီအစဉ်ကိုဒုက္ခသည်တွေကကြိုဆိုကြပေမဲ့အရေအတွက်ပိုပြီးထိုးပေးတယ်လို့ပြောကြပါတယ်။စကမ်းရီထဲမှာလူတွေကပြစ်ကြံနေတာပါ။ဒါကြောင့်လူတိုင်းယောဂါပိုးကူးစက်ခံရနိုင်တဲ့အန်ဒရယ်ရှိနေပါတယ်လို့လမ်မရှာစကမ်းကဒုက္ခသည်တူဖြစ်သူမိုဟာမက်ရာဖစ်က AFP ကိုပြောပါရခင်ဗျာ။